ထိုင်းနိုင်ငံထက်ပြည်နယ်ကနေမလေးရှားနယ်စပ်အထိမြန်မာတွေကိုလူကုန်ကူးနေတဲ့ဂိုင်းကိုဖမ်းဆီးခဲ့ပြီးတော့ထိုင်းဘတ်ငွေ1ဘီလီယံလောက်တန်ဖိုးရှိတဲ့ပိုင်ဆိုင်မှုတွေကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ထိုင်းတော်ဝင်ရဲတပ်ဖွဲ့ရဲ့လက်တော့ကော်မရှင်နာမစ္စတာဆူရာချက်ကပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲထိုင်းနိုင်ငံမှာလူကုန်မှုခံရတဲ့မြန်မာနိုင်ငံသား300လောက်ကိုလည်းဒီရက်ပိုင်းထိုင်းတာဝန်ရှိသူတွေကဖမ်းဆီးခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမှာကအခုလိုသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်တွေကနေတဆင့်မြန်မာနိုင်ငံသားတွေနေ့စဉ်ယာနဲ့ချီပြီးအစုလိုက်အပြုံလိုက်ဝင်ရောက်လာနေတယ်လို့လူကုန်ကူးတဲ့ဂိုင်းတွေကလည်းထိုင်းမြန်မာနယ်စပ်ကနေထိုင်းမလေးရှားနယ်စပ်အထိမြန်မာနိုင်ငံသားတွေကိုလူကုန်ကူးပို့နေတာကြောင့်ထိုင်းရနာပိုင်းတွေကတင်းတင်းကြပ်ကြပ်ဖမ်းဆီးနေပါတယ်။ဒီအပိုင်းအတွင်းမှာပဲမြန်မာနိုင်ငံသားတွေကိုမလေးရှားအထိလူကုန်ကူးတဲ့ဂိုင်းတွေကအဖွဲ့ဝင်တွေကိုဇက်တိုက်ဖမ်းမိခဲ့ပြီးတနည်းကျော်ကာလအတွင်းမှာထိုင်းဘတ်ငွေ1ဘီလီယံလောက်တန်ဖိုးရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေသိမ်းဆည်းရမိတယ်ဆိုပြီးထိုင်းတော်ဝင်ရဲတပ်ဖွဲ့ရဲ့လက်ထောက်ကော်မရှင်နာမစ္စတာဆူရာချက်ကသတင်းစာရှင်းလင်းပွဲမှာမီလာ9ရက်နေ့မှာပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးမင်းဦးကတော့အခုလိုပြောပါတယ်
။ဟိုအဲဒီသတင်းစာရှင်းလင်းပွဲမှာသူကပြောတာလေ။အဲဒီအဓိကတော့ဗျာကျွန်တော်တို့အဲဒီဒီမြောက်ပိုင်းပေါ့နော်မြောက်ပိုင်းကနေပြီးတော့မလေးရှားနယ်စပ်ကိုအဲလူကုန်ကူးတဲ့ခိုင်းမြန်မာတွေလူကုန်ကူးတဲ့ခိုင်းအဲ့ဒီကနေဟုတ်ကဲ့အဲ့ဒါတွေဖမ်းရရနဲ့ပတ်သက်ပြီးတော့တို့သိမ်းဆည်းရမိတာပေါ့ဖမ်းရလူတွေရဲ့သိမ်းဆည်းရမိတဲ့တို့ရဲ့ပိုင်ဆိုင်မှုတွေအဲတော်မယ်ဆိုလို့ရှိရင်ဘန်ငွေရတပီလီယံကျော်တဲ့အဲ့ဒီလူတွေဖမ်းမိပြီးတော့မှအဲ့ဒီတို့နဲ့ကွင်းဆက်တွေဖြစ်တဲ့ဟိုနာပြောတယ်တို့ရဲ့ပိုင်ဆိုင်မှုတွေလိုက်ဆန်းတဲ့အကောင်ကဒါဘန်ကောင်25ခုပေါ့ဗျာအဲ့ဒီမှာဟိုတန်းပေါင်း900ကျော်တင်တယ်ပါတယ်ဗျာနော်အိမ်တွေပါမယ်နောက်ကားတွေပါတယ်စိုင်ကယ်တို့စက်လေးတို့ပြီးတော့ရွှေတွေနော်ခုနပြောတဲ့အပေါ်တန်ပစ္စည်းစင်ကပစ္စည်းတွေတော့တနတ်တယ်ပေါ့အဲ့ဒါတွေအတင်းကုနာပြောတယ်တချို့ပိုင်ဆိုင်မှုအားလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်တို့အဲ့တူလီယံကျော်လောက်တော့ရှိရှိတယ်ပေါ့နော
်လူကုန်ကူးသူတွေနဲ့မြန်မာနိုင်ငံဘက်ကနေတရားမဝင်ထိုင်းနိုင်ငံထဲကိုရောက်လာသူတွေမလေးရှားဘက်ကိုသွားဖို့ကြိုးစားသူတွေကိုလည်းအခုရက်ပိုင်းအတွင်းအစုလိုက်ဖမ်းမိတာတွေရှိနေပါတယ်မတ်လ10ရက်နေ့ကတော့စင်ပူရီပြည်နယ်ကအယုဒ္ဓယာမြို့နယ်ထဲကိုကားနဲ့လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိခဲ့တယ်ဆိုပြီးဦးမင်းဦးကပြောပါတယ
်အဲ့တော့မာတို့ပါစကားမလေးအဲ့ဒီလောဒမတရားမဝင်ရွှေပြောင်းလောဒမဒမတွေပေါ့53ယောက်ဆရာတင်လာစင်ပူရီကနေလာတာဆိုတော့သူတို့တရင်ရလို့ပါရရပြီတရင်ပေးထားပြီဒါတောင်လို့အဲ့ဒီ highway ရန်သွားပြီးတော့ဒီပတ်စကားကိုဖမ်းလိုက်တာအဲအလုံးက53ယောက်ဟုတ်နဲ6 50လောက်တော့ရှိပါသေးပေါ့နော်အဲ့ဆိုရင်တော့300-400လောက်ရှိလောက်ပြီပေါ့အဲ့တော့ဒီဟာတွေကအခုမနေ့ကဆိုတဲ့ကနောင်းမှာတင်တယ်14ယောက်မှာဒီအဲ့ဒါတွေကမလေးရှားကိုသွားမယ်ဟာလေဒီအခုမလေးရှားတို့မှာတော်တော်များများမိတယ်။ဟိုတနေ့အထိမလေးရှားထိုင်းမလေးနယ်စပ်မှာမိရအားလုံးကဒီနေ့ထဲမှာ94ယောက်ဆိုတာမသိဘူ
း။တက်ပြီနဲ့တဆောင်ရဲနယ်စပ်မှာလည်းမလ9ရက်နေ့ကမြန်မာ38ဦး၊ကန်ချနာဗူရီနယ်စပ်မှာတော့85ဦးနဲ့လူပုံကူးတဲ့လမ်းပြပွဲစား10ဦး၊ရှမ်းပြည်နယ်တာချီလိတ်ကနေချင်းရိုင်ပြည်နယ်မဲဆိုင်ဘက်ကိုတော်လန်တိုင်းလာတဲ့မြန်မာနိုင်ငံသား18ဦးကိုလည်းဖမ်းမိခဲ့ပါတယ်။ထိုင်းမြောက်ပိုင်းမဲဆိုင်တာချီလိတ်နယ်စပ်ဘက်မှာတော့6လအတွင်းတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိတဲ့အမှုပေါင်း132ကြိမ်ရှိခဲ့ပြီးမြန်မာနိုင်ငံသား2800နီးပါးနဲ့လူမှောက်ကိုသမား64ဦးကိုလည်းဖမ်းဆီးခဲ့တယ်ဆိုပြီးထိုင်းမြောက်ပိုင်းကလုံခြုံရေးတပ်ဖွဲ့တွေကပြောကြားထားပါတယ်ရှင်။